၄၆ကြိမ်မြောက်အာဆီယံနိုင်ငံကြိုင်ဝင်ကြီးများဆေးဝေးပွဲကိုဘရူနိုင်းနိုင်ငံဘန်ဒါစရီဘက်ကဝမ်မြို့တော်မှာဒီကနေ့ကျင်းပပါရယ်အာဆီယံဖွဲ့ဝင်နိုင်ငံတချို့အပြင်တရုတ်ဂျပန်စတဲ့နိုင်ငံတွေကြားမှာသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေရှိရာတောင်တရုတ်ပင်လယ်ထဲမှာမဖြစ်မနေလိုက်နာရမယ့်ဆေးပြင်းတွေကိုအခုဆွေးနွေးပွဲကနေပြီးတော့သဘောတူမှုရရှိနိုင်မယ်လို့မျှော်လင့်ရပါတယ်။ဘန်ဒါစရီဘက်ကဝမ်မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်နဲ့မလေးရှားနိုင်ငံသားဝင်ကြီးဒါတုတ်စရီအနီဖာအာမန်တို့မနေ့တုန်းကအတီးကြားတွေ့ဆုံခဲ့ကြတာမှမြန်မာနိုင်ငံကလူမှုအတိုင်းအဝိုင်းတွေကြားမှာအကြမ်းဖက်မှုတွေရှိနေတဲ့ကိစ္စကိုမြန်မာအစိုးရအနေနဲ့အမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့မလေးရှားဘက်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေဟာမလေးရှားနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတွေမှာပါတက်ရောက်မှုရှိနေတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းမလေးရှားနိုင်ငံသားဝင်ကြီးကမြန်မာနိုင်ငံသားဝင်ကြီးကိုပြောကြားခဲ့တယ်လို့မလေးရှားဆိုင်ရာအာဆီယံရုံးကထုတ်ပြန်တဲ့ညချက်ထဲမှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုကျူးလွန်သူတွေကိုလည်းမြင်သာထင်သာရှိပြီးတော့တရားမျှတတာနဲ့ဥပဒေကြောင်းကနေအရေးယူဖို့အတွက်မြန်မာအစိုးရကိုမလေးရှားကတိုက်တွန်းခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့သက်ဆိုင်တဲ့စီးပွားရေးတွေကိုဇွန်လ29ရက်နေ့ကစပြီးတော့ဇူလိုင်လ2ရက်နေ့အထိဘရူနိုင်းနိုင်ငံမှာကျင်းပနေတာပါ။ ARF အာဆီယံဒေသရင်းဆွေးနွေးပွဲကိုတော့ဇူလိုင်လ2ရက်နေ့အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုအာဆီယံဝင်ကြီးတွေအပြင်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီအပါအဝင်ဂျပန်တရုတ်တောင်ကိုရီးယားမြောက်ကိုရီးယားရုရှားစတဲ့နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။